ယူကရိန်းနိုင်ငံဟာရုရှားစစ်ပွဲကိုအဆုံးသတ်စေဖို့နီးလန်းရှာတဲ့အနေနဲ့ယူကရိန်းနိုင်ငံစီစဉ်တဲ့ညီညာရေးဆွေးနွေးပွဲတရက်ကိုဆော်ဒီအာရေဗီးယားမှာလာမယ့်လကျင်းပသွားဖို့ရှိတယ်လို့သိရပါတယ်။ဆွေးနွေးပွဲကနေပြီးတော့ဩဂတ်စ်လ5ရက်6ရက်နေ့တွေမှာဆွေးနွေးပွဲကတော့ဩဂတ်စ်လ5ရက်6ရက်နေ့တွေမှာကျင်းပဖို့ရှိပါတယ်။အစည်းအဝေးမှာတော့ဘရာဇီး၊အိန္ဒိယ၊တောင်အာဖရိကအစရှိတဲ့နိုင်ငံပေါင်း30ကျော်ကကိုယ်စားလှယ်တွေနဲ့အနောက်နိုင်ငံတာဝန်ရှိသူတွေလည်းတက်ရောက်ဖို့ရှိတယ်လို့ AP သတင်းတရက်မှာဖော်ပြပါတယ်။အမေရိကန်အစိုးရစစ်မြင့်အရာရှိတွေလည်းပါဝင်မယ်လို့ AP သတင်းမှာရေးပါတယ်။ယူကရိန်းကလိုလားတဲ့ညီညာရေးအတွက်သတ်မှတ်ချက်တွေကိုနိုင်ငံတကာကထောက်ခံပေးမဲ့ထိပ်သီးအစည်းအဝေးဖြစ်လာစေဖို့မျှော်လင့်တယ်လို့အနောက်နိုင်ငံတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်မျိုးသားလူမျိုးအကြံပေး Jake Sullivan Saudi Arabia ကိုကျော်လာရီနေ့ကရောက်ရှိခဲ့ပြီးတဲ့နောက်ပိုင်းအခုလိုမျိုးဆွေးနွေးပွဲသတင်းဖြစ်လာတာပါ။ The Wall Street သတင်းစာကဒီသတင်းကိုဥအောင်ဖော်ပြခဲ့တာပါ။ယူကရိန်းနိုင်ငံကိုရုရှားကျူးကျော်စစ်နဲ့ပတ်သက်လို့ Arab Times မီဒီယာကရေးပြရသဘောဆိုရင်ကြားနေကြပါတယ်။အရက်တိုင်းပြည်တွေဟာတစ်ဖက်မှာရုရှားနဲ့လည်းစီးစီးပွားရေးအဆက်ဆံတွေရှိနေကြတာကြောင့်ပါဆော်ဒီယောရုရှားနိုင်ငံဟာ OPEC အဖွဲ့ဝင်နိုင်ငံတွေဖြစ်ကြသလိုပဲနီးနီးကပ်ကပ်ဆက်ဆံရေးလည်းရှိပါတယ်အခုလိုမျိုးညီငယ်ဆွေးနွေးပွဲကိုအင်ရှင်ဖြစ်တဲ့လက်ခံကျင်းပပေးခြင်းအဖြစ်ဆော်ဒီအင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ရဲ့ပုံရိပ်ကိုလည်းမြင့်တင်ပေးတဲ့သဘောဖြစ်လာပါတယ်ဆော်ဒီအင်ရှင်မင်းသားဟာအီရန်နဲ့ဆက်ဆံရေးမှာလည်းတိုးတက်ကောင်းမွန်အောင်ကြိုးစားနေပြီးတော့ယီမန်ညီငယ်ရေးအစီအစဉ်အတွက်လည်းတွန်းအားပေးနေပါတယ်။ဒါပေမဲ့လည်း OPEC ယီမန်ထုတ်လုပ်မှုလျှော့ချပြီးကလေးနောက်ပိုင်းကလေးကဆော်ဒီနဲ့အမေရိကန်ကြားမှာဆက်ဆံရေးဟာတင်းတင်းမာမာရှိနေတော့မှယူကရိန်းကိုရုရှားတိုက်ခိုက်မှုကြောင့်ကမ္ဘာယီမန်ဈေးနှုန်းမြင့်တက်ခဲ့ပါတယ်။ဒါ့အပြင်တူရကီနိုင်ငံကဆော်ဒီတန်ရုံမှာ2018ခုနှစ်တုန်းက Washington Post ဆောင်းပါးရှင်ဂျမေးခါရှိုဂျီအသက်ခံရတဲ့ကိစ္စမှာဆော်ဒီအင်ရှင်မင်းသားနောက်ွယ်ကပါဝင်ပတ်သက်တယ်ဆိုပြီးတော့အမေရိကန်ထောက်လှမ်းရေးကတုံ့သက်ထားတာပါ။တချိန်တည်းမှာတော့ရုရှားမှာနှစ်ရက်ကြာကျင်းပတဲ့ရုရှားအာဖရိကထိပ်သီးအစည်းအဝေးဟာယူကရိန်းကောက်နှံတွေပင်လယ်ထဲကနေဖြတ်တန်းခွင့်သဘောတူညီချက်ပြန်ရဖို့တစုံတရာအဖြစ်မထွက်ဘဲနဲ့ပြီးဆုံးသွားခဲ့ပါတယ်။ဒီသဘောတူညီချက်ပြပြပြီးတဲ့နောက်ပိုင်းကောက်နှံဈေးတွေကမ္ဘာမှာထိုးတက်ခဲ့ပြီးတော့ဆင်းရဲတဲ့အာဖရိကတိုင်းပြည်တွေပိုဆိုးဝင်စရာဖြစ်ခဲ့ရတာပါ။ဒါပေမဲ့လည်းဒီလိုမျိုးကောက်နှံဈေးတွေတက်လို့ရလာတဲ့အကျိုးအမြတ်တွေကိုအာဖရိကနဲ့ဆင်းရဲတဲ့တိုင်းပြည်တွေကိုမျှဝေပေးပါမယ်လို့ရုရှားသမ္မတပူတင်ကစိန့်ပီတာစဘတ်မှာလုပ်တဲ့အဲ့ဒီထိပ်သီးအစည်းအဝေးမှာပြောခဲ့ပါတယ်။ရုရှားနိုင်ငံဟာယူကရိန်းနီးတူကမ္ဘာကောက်နှံတင်ပို့မှုအဓိကတိုင်းပြည်တစ်ခုဖြစ်ပါတယ်။